တဲ့နှစ်အတွင်းရခိုင်ပြည်နယ်ကဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားဖြစ်ပွားခဲ့တဲ့ပြိပက္ခတွေမှာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိကြမ်းဖက်မှုကျူးလွန်ခဲ့ကြပြီးခုလိုကျူးလွန်တဲ့အထက်မှာအာဏာပိုင်တွေဘက်ကအားပေးအမြောက်ပြုတာတွေရှိခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောလိုက်ပါတယ်။မြန်မာအစိုးရအာဏာပိုင်တွေကတော့ဒီစီရင်ခံစားဟာပြည်စုံမှုမရှိတဲ့ဆွဆွဲချက်သာဖြစ်တယ်လို့ပေချခဲ့ကြတာပါ။အပြည့်စုံကိုတော့ခူချောသိန်းခါကဆက်ပြီးပြောပြမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပြီးခဲ့တဲ့နေ့ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြိပခတွေပါဗုဒ္ဓဘာသာရခိုင်တွေကမွတ်စလင်တွေပေါ်ကျမ်းဖတ်တပ်ဖြတ်မှုတွေကျူးလွန်ရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါပါဝင်ပတ်သက်ခဲ့တယ်ဆိုပြီး HRW လူခွန်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ All You Can Do Is Pray ဆူတောင်းယုံကလွဲပြီးဘာမှမလုပ်နိုင်ဘူးဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်တဲ့အစီရင်ခံစာကခုလိုပြောလိုက်တာပါအစိုးရကပြိပက္ခတွေဖြစ်ပွားတာကိုဟန်တားဖို့ကြိုးပမ်းခဲ့တဲ့အရေးအယောင်တွေလည်းမတွေ့ခဲ့ရဘူးလို့ဗန်ကောက်မြို့နိုင်ငံခြားသတင်းစာဆရာများအသင်းတိုက်မှာပြုလုပ်တဲ့သတင်းစာချင်းလင်းပွဲမှာ HRW ရဲ့အာရှရေးရာလက်ထောက်တာဝန်ခံPhil Robertson ကပြောသွားခဲ့တာပါ
No indications that the government has seriously investigated or attempted to hold accountable those responsible for planning organizing
ကျန်းဖက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးအရေးယူတာမျိုးအစိုးရဘက်ကလုံဆောင်တာမတွေ့ရပါဘူးအကျန်းဖက်မှုတွေဖြစ်တုန်းကအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကတားဆီးတာတွေမရှိသလိုဒီထဲမှာတော့ပါဝင်ပတ်သက်တာတွေလည်းရှိပါတယ်ဒါပေမဲ့အသက်ခံရတဲ့သူတွေရဲ့ရုပ်လောင်းတွေကိုနေရာလေးခုမှာမြင်မြုပ်အစဖျောက်တဲ့အခါမှာအာဏာပိုင်ကိုယ်တိုင်ကြီးကြပ်ကိုခဲ့တာဒါမှမဟုတ်ကိုယ်တိုင်ပါဝင်မြင်မြုပ်တာတွေကိုလည်း HRU အနေနဲ့လေ့လာတွေ့ရှိထားပါတယ
်မြန်မာအစိုးရရဲ့ပြောခွင့်ရသူဒုတိယပြန်ကြားရေးဝန်ကြီးဦးရထွတ်ကတော့အစိုးရအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းထားပြီးစနေတကျစုံစမ်းမှုတွေလှုပ်ဆောင်နေသလို HRW ရဲ့အစီရင်ခံစာဟာတစ်ဖက်သက်သတင်းတွေကိုအခြေခံထားတာမဟုတ်ပြည့်စုံမှုမရှိဘူးဆိုပြီး Facebook Internet လူမှုကွန်ရက်ပေါ်မှာတုံ့ပြန်ထားတာပါဒီလိုပဲအစီရင်ခံစာမှာတုံ့နှုံထားတာတွေကိုလည်းလက်မခံနိုင်ဘူးလို့ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ဥက္ကဋ္ဌဦးဝင်းမရကလည်း HRW ရဲ့အစီရင်ခံစာမှာမျိုးပြုတ်အောင်တုတ်တင်တယ်လို့ညွှန်းဖော်ပြထားတဲ့အသုံးအနှုန်းတွေဟာလက်တွေမဆန်ဘူးလို့ပြောပါတယ
်။ရေဘူးရအဖင်ကတော့ ethnic cleansing ဆိုတဲ့ဟာတော်တော်လေးပြင်းထန်တဲ့အနေအထားရှိတယ်ပေါ့နော်။ကျွန်တော်အနေနဲ့ရေဘူးရအဖင်ပြောရမယ်ဆိုရင်တော့ conflict area တွေမှာတော့ပေါ့နော်။ဒီလိုပဲဆွဆွဲတဲ့နေရာမှာပြင်းပြင်းထန်ထန်ဆွဆွဲကြတဲ့အခါမှာ ethnic cleansing ပြုလုပ်တယ်ဆိုပြီးတော့တစ်ဖက်ကဆွဆွဲတာမျိုးတွေရှိပါတယ်။ဒီလိုဥစ္စာမျိုးကတော့တကယ်ဖြစ်မဖြစ်ဆိုတာကတော့တကယ်တိတိကျကျစုံစမ်းစစ်ဆေးတဲ့အခါမှသာလျှင်ဒါမျိုးကိုသိရှိနိုင်မှာမျိုးဖြစ်ပါတယ်။အဲစုံစမ်းစစ်ဆေးဖို့ဆိုတဲ့အခါကျတော့လေတိုက်ခိုက်မှုတွေဖြစ်ပွားတယ်ပြဿနာတွေဖြစ်နေတဲ့နေရာမှာကျတော့တိုက်ရိုက်ဝင်လို့မရတဲ့အခက်အခဲလေးတွေလည်းရှိတယ်။ဒါရေဘူးရအဖြစ်မဲ့ကျွန်တော်သုံးသပ်ပြောဆိုတာပါ
။ HRW ကတော့စာမျက်နှာ156မျက်နှာရှိတဲ့အစီရင်ခံစာကိုမျက်မြင်တွေ့သူတွေပါဝင်လူပေါင်း100ကျော်ကိုမေးမြန်းစုံစမ်းထားတဲ့အပေါ်အခြေခံပြုစုထားတယ်လို့ပြောပါတယ်။လူခွင့်ရေးအဖွဲ့ HRW ကတော့ရခိုင်ပြည်နယ်ထဲမှာကျူးလွန်ခဲ့ကြတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာကတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုခွင့်ပြုဖို့လည်းတောင်းဆိုခဲ့သလိုပြည်ပကအတွင်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရသူတွေနေရက်ပြန်နိုင်အောင်ဆိုးရွားကစီစဉ်ပေးဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအစိုးရကတော့လူပေါင်း100လောက်တည်ဆုံပြီးတသိန်းကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းကပြိပခတွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့စည်းထားပေမဲ့အစီရင်ခံစာအပြည့်အစုံတော့မထုတ်ပြန်သေးပါဘူး။မွတ်စလင်လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးချိန်မောင်ကတော့အစိုးရရဲ့စုံစမ်းစစ်ဆေးမှုတွေထွက်ပေါ်လာရင်အားလုံးအမြင်ရှင်းသွားနိုင်တယ်လို့ပြောပါတယ်
။ဒီစကလုံးတုံးလို့နေတာတော့ဒီ HRW ကပြိုးဝါတာသူတို့ကစုံစမ်းပြီးမှဒါဒီထုတ်တဲ့ report ဆိုတော့အဲ့ဒီပုံမှန်လေးကျွန်တော်ကတော့ဘာမှ
အဲ့လိုမပေးလို့ပါနော်ဘာလို့လဲဆိုတော့ချိုးအထင်းနဲ့လွှဲမှာလို့ဖြစ်မှာပဲ HRW အစီရင်ခံစာထဲမှာတော့မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေဒေသခံအာဏာပိုင်တွေကပါလူနည်းစုမွတ်စလင်တွေပေါ်တိုက်ခိုက်မှုတွေကိုဟန်တားဖို့ပြက်ခွက်ခဲ့သလိုအာဘီယာမြောက်လုပ်ခဲ့တာတွေတောင်ရှိတယ်လို့ပြောပါတယ်အစီရင်ခံစာပြုစုသူတဦးလည်းဖြစ် HRW ရဲ့အတိုင်ပင်ခံလည်းဖြစ်တဲ့ Max Smith ကတော့အစိုးရရဲ့ကင်တွယ်ပုံတွေအားနည်းချက်ရှိနေတာကိုတိတိတသာတွေ့ရတယ်လို့ပြောပါတယ်
So despite very clear warning signs of imminent and serious violence and despite humanitarian and human rights implications
အကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့ပေါ်ရှင်းရှင်းလင်းလင်းသတိပေးချက်တွေထုတ်ပြန်ရမယ့်အစားအစိုးရအာဏာပိုင်တွေကိုယ်တိုင်ကဒီကိစ္စကိုကြားဝင်ဖြေရှင်းပေးပြီးတားမြစ်တမ်းမျိုးမရှိခဲ့တဲ့အပြင်လုံခြုံရေးတပ်ဖွဲ့တွေနဲ့အာဏာပိုင်တွေကိုယ်တိုင်ဗလီကျောင်းတွေကိုဖျက်ဆီးပစ်တာမျိုးရိုဟင်ဂျာတွေစီကိုထောက်ပံ့ပေးတဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ဆို့တားဆီးတာမျိုးတွေလုပ်ပါတယ်
ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံမှာတိုးတက်တဲ့အပြောင်းလဲတွေတိတိတသာတွေ့မြင်လာရပြီဆိုပြီးဥရောပသမဂ္ဂ EU ကတော့အရေးယူတန်ခတ်မှုတွေစိုက်ငံ့ထားတာကိုအပြီးတိုင်ဖယ်ရှားဖို့စဉ်းစားနေတာဟာစောလွန်ရာရောက်တယ်လို့လဲ HRW ကပြောဆိုခဲ့တာပါမြန်မာအစိုးရပြောခွင့်ရသူဦးရထွတ်ကတော့ EU ကဆွေးနွေးဆုံးဖြတ်ဖို့ရှိနေချိန်မှာအချိန်ကြီးထုတ်ပြန်ခဲ့တဲ့ HRW ရဲ့အစီရင်ခံစာဟာသ တန်တရားဖြစ်စရာကောင်းတယ်လို့လည်းမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။